ဟုတ်ကဲ့ဒေါက်တာဇီယာတက်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာမကြသေးခင်ကပဲပေါ့နော်ဆိုပြီးကြံဖြစ်တဲ့ရေအတွက်တဖြည်းဖြည်းညားလာပြီးတော့အခုနောက်ဆုံးမှာဒီအိန္ဒိယကနေစတင်ပြီးတော့နောက်ပိုင်းအိန္ဒိယနိုင်ငံတွေကိုလည်းကူးစက်ခဲ့တဲ့ဒီကိုဗစ်မျိုးကွဲတဲ့ပေါ့နော် Omicron ရဲ့ XBB 1.16 တွေ့ရှိထားတဲ့အနေအထားမှာမြန်မာနိုင်ငံမှာဆရာကြီးဒီမျိုးကွဲတဲ့အတွက်ဘာကိုအဓိကသိထားလဲ
။ Yeah ပေါ့နော် WHO ကလွန်ခဲ့တဲ့တလကွဲလောက်တုန်းကတော့သူ့ကိုသိပြီးတော့အရေးမပေးဘူးပေါ့နော်။ပြီးတဲ့အခါကျတော့ဒီလထဲမှာမေလထဲမှာဆိုရင်တော့သူက variant of interest သူတို့အဓိထားမဲ့မျိုးကွဲဆိုတဲ့အစ်ကိုအပ်ဂရိတ်လုပ်လိုက်တယ်။ဘာလို့လဲဆိုတော့နိုင်ငံတော်တော်များများကစပြီးတော့ခူးလာတယ်။ပထမနေ့မှာသူကတကဘာလုံး global pandemic ကိုရက်လိုက်ပို့မရှိတော့ဘူးဆိုပြီးကြောင်းညာလိုက်။နောက်တတိယမှာ variant of interest ဆိုပြီးအဲဒီကောင်တက်ပြီးတော့ပြန်ပြီးတော့ကျင်ညာရယ်ဆိုတော့လေပါခွာချွားလဲဆိုတော့ဒီ Wuhan strain ကတော့ original strain ကနေဒုတိယတစ်ဆင့်ဖြစ်တဲ့ Delta ဖြစ်လာတယ်နောက်ဆုံးတစ်ခု2020 October ပေါ့ဝင်ချိန်မှာ South Africa မှာစပြီးတော့တွေ့ခဲ့တဲ့ Omicron variant ကအခုကတော့ Omicron ကအလုံးထဲမှာကြီးစိုးနေတာပေါ့နော်ဆိုတော့ဒီ Omicron မျိုးကွဲလေးတွေပါပဲအကုန်လုံးစလိုက်ဆိုပြီးနှီးမျိုးစုံတွေဖြစ်လာတယ
်ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အခုလိုဒီနိုင်ငံအများမှာပိုပြန့်လာတာအပြင်တခြားရောဒီမျိုးကွဲစိတ်သက်ကိုသတိထားဖို့ပေါ့နော်အဆင်မြင့်တင်လိုက်ရတဲ့အကြောင်းရင်းရှိသလားဆရာ
နံပါတ်1ကပြန့်နှံ့နှုံပေါ့နော် transmittability ပါပဲဒီ transmittability ကတော့တော်တော်ကြီးကိုဆိုပါတယ်ဒီကူးစက်တဲ့နှုန်းကဒီ Omicron ရဲ့နှုန်းနဲ့စင်လာတိုင်းပဲဖြစ်လာတယ်ဒါပေမဲ့လည်းဆို vaccine လို့ invasion လို့ခေါ်တဲ့ vaccine effective မဖြစ်တာပေါ့နော်ဒါတော့အခုချိန်ထိတော့ကျွန်တော်ဒီနိုင်ငံတွေမှာတော့မတွေ့ရသေးဘူးပေါ့လေနောက်တစ်ခု Omicron ရဲ့ဒီ Delta နဲ့နိုင်ရှင်ကြီးလိုက်လို့ရှင်ရင်ကာကွယ်ဆေးထိုးထားပြီးပါလို့ရှိရင်အချိန်တစ်ခုအတွင်းမှာကာကွယ်ဆေးကတပြေးပြေးနဲ့ညော့ကြလာတယ်ပေါ့လေဒီ vaccine ရဲ့ effectiveness အထူးအောင်မှုနောက်တစ်ခါလေးကျတော့ကျွန်တော်တို့ကဘာကိုသုံးလို့လဲဆိုတော့ vaccine မှာရှိနေတဲ့ neutralizing antibody ပေါ့လေပို့သွားပြီးတော့အလုံးမလုံးအောင်လုပ်ပေးနိုင်တဲ့ antibody ထုံနှုံဘယ်လောက်ဒီကောင်းကလေးဆိုတဲ့ဟာမှုတည်ပြီးတော့ပြောတာပေါ့ဆိုတော့ဒီကျွန်တော် covid vaccine တွေကိုထိုးလိုက်တဲ့အခါမှာအခုဘာကိုတွေ့ရတယ်လဲဆိုတော့ဒီ omicron တွေကမကောင်းတဲ့တစ်ချက်ပေါ့နော် neutralizing antibody ရဲ့ effect ဒီ6လဆိုရင် 30 ရာခိုင်နှုန်းလောက်ပဲကျန်နေ9လဆိုရင် 20 ရာခိုင်နှုန်းလောက်ပဲကျန်နေဆိုရပိုင်းကတိတိတတ်တာတွေ့လာတယ် delta ဘယ်လောက်ရှိလဲဆိုတော့ maybe 50ရာခိုင်နှုန်းလောက်ရှိတယ်60ရာခိုင်နှုန်းလောက်ရှိကြမှာပဲဆိုတော့20နဲ့30ကြားလေးကိုတို့ကကြာသွားဆိုတော့ဒီ omicron အကုန်လုံးရဲ့ရေပူရစံနှုန်းပုံမှန်ထိတာတခုပေါ့
ဟုတ်ကဲ့ကာကွယ်ဆေးကိုအဓိကအားပိုနေသွားအောင်လုပ်နိုင်တဲ
့အာပျော့သွားတာပေါ့ဟုတ်တယ်ဆိုတော့အားပိုနေသွားတဲ့အခါကျတော့ဘာဖြစ်လာလဲဆိုတော့တာမန်လူငယ်တွေအသက်65နှစ်အောက်မှာအထောက်ရှိတဲ့လူတွေတော့ကဖြစ်ချင်မှဖြစ်မယ်ဒါပေမဲ့အဲ့လူတွေကကင်ဆာရောဂါဖြစ်နေတာလို့အဝဝလွန်တာလို့သွေးနဲ့ပတ်သက်တဲ့ကင်ဆာပေါ့နော်လူပြင်းများတွေဖြစ်နေတဲ့လူတွေဆိုလို့ရှိရင်တော့ငကူအမအန်တီဘော်ဒီဟာလေဒီလိုမျိုးဆေးထိုးလဲမတိုးမှမတိုးတာဆိုတော့သူတို့အတွက်ကပိုပြီးတော့ဒုက္ခရောက်နိုင်တယ်တပိုင်ပေါ့အသက်ကြီးတဲ့လူတွေကြလို့ရှိရင်တော့လေကာကွယ်ဆေးထိုးလို့အန်တီဘော်ဒီ
ကိုခန်းအားပဋိပစ္စည်းပေါ့နော
်ဟုတ်တယ
်ဟုတ်ကဲ့
အဲ့ဒါလေထုတ်လုပ်မှုလုံးတာလေငကူတွေကကြာနေတဲ့အပိုင်းကလည်းပါတယ်ထုံနေသူဆိုတော့ဒီပိုးရဲ့Omicron ရဲ့စံနှုန်းထားရလဲ6လကြာလို့ရှိရင်ဈေးထိုးထားတာတော့မှ30ရာခိုင်နှုန်းတော့ပဲရှိနိုင်တော့တယ်ဆိုလို့ရှိရင်ပို့ပို့ပြီးတော့ effect တွေကဆိုးလာနိုင်တယ်ပေါ့ဒီဒါကြောင့်မလို့သူကဒီ transmittability ကတော့ပို့ပို့ပြီးတော့များလာတယ်ဒါကြောင့်မလို့လဲသူ WHO ကတင်ပေးလိုက်တာပေါ့နော်အဆင့်တစ်ခုတက်ပေးလိုက်တယ် variants of the virus of interest ဖြစ်ရမယ်အကောင်အမျိုးစားလေးတစ်ခုဖြစ်သွားပြီပေါ့လေဒါပေမဲ့လည်းဒီလိုမျိုးနိုင်ငံတော်တော်များများမှာ boosting agent တွေဈေးတွေကိုအခောက်အပံ့များစွာထိုးထားတဲ့လူတွေရှိကြတယ်ကျွန်တော်တို့ဒီနိုင်ငံမှာဆိုတော့အနည်းဆုံး5ကောက်လောက်ရှိသွားကြပြီပေါ့နော်ဒါတော့ primary series ဆိုရဲဒီနိုင်ငံကသုံးတာတော့ဒီ Moderna နဲ့ Pfizer ဖြစ်တဲ့လူကြောင့် primary series နှလုံးပြီးွားတဲ့အခါမှာ boosting agent တစ်လုံးပြီးွားလို့ရှိရင်အသက်65နှစ်ထားမှလို့ရှိရင်ဈေးရုံတို့ပေါ့မှာလှုပ်လှုပ်တဲ့လူတွေနောက်တစ်ခုကဒီယောဂါတွေရှိနေတဲ့လူတွေဆိုတစ်လုံးထပ်ထိုးတယ်ပြီးလဲပြီးရောပြီးခဲ့တဲ့နှစ်မှာ Omicron ပြီး series တွေပေါ်လာတဲ့အခါမှာbivalent ဆိုတဲ့ vaccine ကိုကျွန်တော်တို့ထိုးပေးတယ်ပေါ့နော်ဒီနိုင်ငံမှာတော့
နှစ်မျိုးဆက်ပေါ့ဆရာနော
်နှစ်မျိုးဆက်ဟုတ်တယ် number 1တစ်မျိုးကတော့ကျွန်တော်တို့ရဲ့ pandemic Wuhan virus ပါပါတယ်ဒုတိယတစ်မျိုးကတော့ BA4 BA5 ကိုပါပါတယ
် Omicron ရဲ့မျိုးကွဲတွေပေါ့နော
်ဟုတ်ဆိုတော့ဒီ bivalent ကဘယ်လောက်ကြီးထိဒါတော့ဒီနိုင်ငံအတွက်ပြောတာပေါ့နော် still very effective အရန်ကိုအသုံးဝင်ပါတယ် BA4 BA5 ဆိုတာကျွန်တော်ကပြောဆိုပေါ့ Omicron ရဲ့မျိုးခွဲပါပဲ XBB နဲ့ပါကွာလဲဆိုတော့ဒီ spike လေးပဲကွာကြတာဒါကြောင့်မလို့ဒီ Omicron မျိုးခွဲတဲ့တည်ဖြစ်တဲ့ XBB ပဲဖြစ်ဖြစ် the new generation of Omicron ရောဖြစ် still effective antibody neutralizing antibody ကို still ထုတ်နိုင်သေးတယ်နောက်တစ်ခုကလည်း natural immunity ဖြစ်တဲ့
ယောဂဖြစ်ပြီးတော့ကိုကိုယ်တိုင်ရတာပေါ့ဆရာနော
်ဟုတ်ပါတယ်
ဟုတ်ကဲ့
ကိုကိုယ်တိုင်ကနေရသွားတဲ့ immunity ကတစ်ဆင့်ပေါ့နှစ်ခုပေါင်းသွားလို့ လို့ရှိရင်တော့တော်တော်လေးကို effective ဒီယောဂါရဲ့ဆိုးကျိုးတွေကိုကာကွယ်နိုင်တာပေါ့
ဟုတ်ကဲ့ဆရာကြီးဘယ်လိုမျိုးဆိုးကျိုးတွေကိုကာကွယ်နိုင်တာကိုနည်းနည်းထပ်ရှင်းပြပေးပါလား
နံပါတ်၁ဆေးရုံတက်ရတဲ့ဟာနံပါတ်၂အောက်ဆီဂျင်သုံးရတဲ့အပိုင်းနံပါတ်၃အသက်ရှူတဲ့ဆက်ပုံရောက်သွားတဲ့အပိုင်းပေါ့နော်ဒီအပိုင်းတွေပေါ်မှာမူတည်ပြီးတော့ပြောခြင်းဖြစ်ပါတယ်ဆိုတော့ခြုံငုံပြီးပြောရလို့ရှိရင်တော့ဒါကတော့ WHO ကလည်း transmissibility very high ဖြစ်တဲ့အတွက်ကြောင့် variant of interest တတိထားမယ်အမျိုးပွားလေးတစ်ခုဖြစ်နေပါတယ်အိန္ဒိယနိုင်ငံမှာစပြီးဖြစ်လာတယ်အိန္ဒိယနိုင်ငံမှာလည်းတော်တော်လေးကိုပေါ်အားနေပါတယ်အသက်ကြီးတဲ့လူတွေလည်းဒုက္ခရောက်ပါတယ
်အိန္ဒိယကိုဆိုလို့တော့ပါဆရာနော
်ဟုတ်ပါတယ်ယူရီးယားမှာလည်းဖြစ်တယ်ဆိုတော့ဒီနိုင်ငံမှာဖြစ်နေတယ်ဆိုလို့ရှိရင်ဗမာနိုင်ငံမှာအခုအချိန်မှာတွေ့ထားတဲ့အတွက်ကြောင့်ပွားနိုင်လားဆိုပွားနိုင်ပါတယ်ဘလောက်ကြီးကြီးပွားနိုင်လဲဆိုတာသုံးနေချက်မူတည်းနံပါတ်1အဲ့ဒီရက်ွက်ပေါ့နော်ဒီရက်ွက်မှာဘလောက်ကြီးကြီးယောဂဖြစ်သွားပြီးပြီလဲအရင်တုန်းကပေါ့နော် natural immunity ကိုခေါ်တာပေါ့နော်နံပါတ်2ကအဲ့ဒီရက်ွက်မျိုးပေါ့နော်ဘလောက်ကြီးကြီး vaccine ကိုထိုးထားပြီးပြီလဲတစ်ခုနဲ့တစ်ခုရဲ့ primary series ပုံစံတွေကနည်းနည်းလေးတော့ကွာကြတာပေါ့နော်ဘလို့ပဲပြောပြောပါပထမဆုံးလိုအပ်သော series ကိုထိုးရပါလိမ့်မယ်ဆိုတော့ဒီနေ့ဒီချိန်မှာမထိုးသေးရတဲ့လူတွေဒီပထမဆုံးစီးရီကိုတော့ဖြစ်မြောက်အောင်ထိုးပေးရပါလိမ့်မယ်ပထမဆုံးလိုအပ်တဲ့အချက်ပေါ့နော်ဒါမှသာကိုယ့်ရဲ့ data ရရွာမျိုးနဲ့တွဲမှာပြန့်နှံ့မှုကာဝယ်နိုင်တာပေါ့နော်ဘာကြောင့်လဲဆိုတော့ကိုကအသက်ကြီးတဲ့လူမဟုတ်ဘူးအသက်65နှစ်အောက်အသက်20 30တွေချမ်းချမ်းမလူဆိုလို့ရှိရင်အေးစည်းစည်းနဲ့ပြီးသွားမှာပဲအလွန်ဆုံးဖြစ်နေရ3ရက်လောက်နာစီမချောင်းဆိုမယ် maybe 3ရက်လောက်ပဲနာစီချောင်းဆိုလည်းပဲနာမယ်အနံပြောင်းမယ်ပြီးတော့လို့ရှိရင်ကောင်းသွားမှာပဲလေစိုးစိုးဟွာကြီးဖြစ်တဲ့နေသားတွေကတော့နေမှာပေါ့နော်ဒါပေမဲ့လည်းအသေးပြောက်ကတော့ stay ရှိအောင်မှာပါပဲ။ဘာလို့လဲဆိုတော့တစ်ကဘာလုံးလည်းဒီနေ့ဒီချိန်အသေးပြောက်ကတောင်းဝန်တန်းရှိနေသေးတဲ့အတွက်ကြောင့်
။ Okay ကျေးဇူးများကြီးတင်ပါတယ်ဗျာ။